ရရှိမှခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာတစ်ချိန်လုံးကဆိုလို့ရှိရင်ပညာရေးလောကပညာရေးကဏ္ဍဟာအခြေမြင့်ဂုံချိန်တင့်ခဲ့တဲ့အတွက်ကြောင့်လည်းပဲအရှိတောင်အာရှတစ်ခွင်မှာဆိုလို့ရှိရင်မြန်မာနိုင်ငံကတက္ကသိုလ်ပညာဓာတ်တွေဟာတော်တော်ကိုပဲရေပန်းစနေရခဲ့ပါတယ်ဒီနောက်ပိုင်းမှာခေတ်တွေပြောင်းလဲလာပြီးတဲ့နောက်ပညာရေးလောကတဖြည်းဖြည်းတဖြည်းဖြည်းငိမ့်ကျသွားခဲ့တာဟာအခုနောက်ပိုင်းမှာဆိုလို့ရှိရင်မြန်မာနိုင်ငံကဘွဲရတဲ့ပညာဓာတ်တွေကိုနိုင်ငံခြားကနေပြီးတော့လုံးဝအထင်မကြီးအလုတ်ကိုင်းမပေးချင်တဲ့အဆင့်ထိအောင်ကျဆင်းသွားခဲ့ပါတယ်ပြီးတော့မြန်မာနိုင်ငံမှာကျောင်းသူကျောင်းသားတွေကိုဒီကလေးဘဝတွေကနေစပြီးတော့ပြုစုပျိုးထောင်တာနဲ့ပတ်သက်ပြီးဘလောက်ရေးကြီးတယ်ဆိုတာကျွန်တော်တို့အခုဒီမှာဆွေးနွေးသွားကြပါမယ်ဒီစကားဝိုင်းမှာပါဝင်ဖို့အတွက်အမေရိကန်ပြည်ထောင်စုမှာအခြေစိုက်ကြတဲ့Indiana Purdue Tech သို့ Fort Wayne ကမြန်မာရွှေပြောင်းအလုပ်သမားများပညာရေးပံ့ပိုးရေးဌာနညွှန်ကြားမှုဦးကျော်သိန်းစိုးဒါအပြင်နယူးယောက်မြို့မှာအခြေစိုက်နေတဲ့ Tech သို့ College စီမံခန့်ခွဲအစီအစဉ်လို့ခေါ်ရမှာပါ College Program Planning ဆိုတာအဲ့ဒီဌာနကဥဝင်းရှင်နဲ့အမေရိကန်ရှေ့ဘက်ချမ်း Boston မြို့ကကျောင်းသားမိဘရှင်တူဖြစ်တဲ့ဒေါ်တင်တင်ညိုတို့ကိုကျွန်တော်တယ်လီဖုန်းပေါ်မှာဖိတ်ခေါ်ထားပါတယ်ဒီတော့ဒီကလေးငယ်တွေကိုပြုစုပျိုးထောင်ပေးဖို့ဟာညာရည်သွေးတက်လာဖို့အတွက်အကြောက်အလန့်ကင်းကင်းနဲ့လူရှိသူရှိမှပြောရဲဆိုရဲဒီပညာရေးရင်ပွဲလေတင်ဆိုသလိုဖြစ်လာအောင်ဘယ်လိုပြုစုပျိုးထောင်ပေးဖို့လိုရဲဆိုတာဥစွာပထမကျွန်တော်ဆွေးနွေးပါမယ်အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးဥကျော်သိန်းဆိုကဒီကလေးငယ်တွေကိုပြုစုပျိုးထောင်ဖို့ဟာဘလောက်အရေးပါလဲဆိုတာစပြီးတော့ပြောပြပါလားဗျာ
ဟုတ်ကဲ့ကလေးငယ်တွေကိုပြုစုပျိုးထောင်တဲ့နေရာမှာအမတန်အရေးပါပါတယ်တော်စုလာတော့မှလည်းဒီဖုန်ဝင်းကိုလာတော့မှသူပြောရတဲ့စကားတစ်ခုရှိတယ်။သူပြောရတဲ့စကားကသူမိန်ကုံးမှပြောရတဲ့စကားကဒီကလေးငယ်တွေကိုပြုစုပြုဆောင်ပြုထောင်တဲ့နေရာမှာတဲ့မိဘအမတန်အဓိကအနေအားပါတယ်လက်ဦးစရာဖြစ်နေတယ်တဲ့။သူတို့မခွဲခြားဘဲနဲ့ဆက်ဆံဖို့လိုတယ်။သူတို့ဒန်းတူညီတူဆက်ဆံဖို့လိုတယ်။အဲ့ဒီနေရာမှာသူဥပမာပေးသွားတာရှိတယ်။ငါသမီးလေးကတော့ဟာလားမလိမ္မာရင်မချစ်တော့ဘူးဆိုတဲ့အဲ့မျိုးတွေမပြောဘဲနဲ့နော်သူတို့တန်းတူဆက်ဆံမှုเนาะအဲ့လိုမျိုးတွေကိုသူပြောသွားတာရှိတယ်အဲ့တော့မိဘအနေနဲ့မခွဲခြားဘဲနဲ့ဆက်ဆံမှုเนาะအဲ့ဒါကိုအဓိကပေါ့လေကိုခမွန်ကြီးကျွန်တော်ပြောပြစီ
ဟုတ်ကဲ့ခင်ဗျဒီနိုင်ငံတွေမှာဒီကလေးငယ်တွေကိုသားသမီးကိုเนาะဒီမိဘကရိုက်နှက်ဆုံးမတာမျိုးမရှိသလိုပဲကျောင်းတွေမှာလည်းပဲကျောင်းသူကျောင်းသားတွေကိုဆရာဆရာမတွေကရိုက်နှက်ဆုံးမတာမျိုးကိုသက်ဆိုင်ရာအနာပိုင်းတွေကလည်းပဲခွင့်မပြုဘူးလှုပ်လည်းမလှုပ်ရဘူးဆိုပြီးတော့အကုန်လုံးကိုညွှန်ကြားထားတာရှိပါတယ်ကျွန်တော်တို့အာရှတိုက်ကအာရှနိုင်ငံတွေမှာဆိုလို့ရှိရင်သားသမီးကိုကျောင်းသားတွေကိုမိဘတွေဆရာသမားတွေကရိုက်ကြနှက်ကြတယ်ဆိုတော့ကြားရပါတယ်တချို့လည်းပဲလက်လွန်ချီလွန်ဖြစ်သွားတာမျိုးတော့မှာပဲသတင်းတွေထဲမှာကျွန်တော်တွေ့ရပါတယ်အဲ့တော့ဒီနိုင်ငံတွေမှာကျတော့ဒီလိုရိုက်နှက်ဆုံးမတာမျိုးမဟုတ်ဘဲနဲ့တို့ကအကျိုးနဲ့အကြောင်းနဲ့ကလေးတွေကိုနားလည်မှုရှိအောင်လို့လေ့ကျင့်ပေးတာကျွန်တော်တို့တွေ့ရတယ်ခင်ဗျအဲ့တော့ဒီမိဘရှင်တယောက်အနေနဲ့ဒေါ်တင်တင်ညိုကလည်းပဲဒီအတွေ့အကြုံတွေနည်းနည်းတော့ပြောပြပါလားခင်ဗျာ
ဟုတ်ကဲ့ကျမကဗမာပြည်မှာတော့ကတည်းကဒီကလေးတွေကိုကျမတို့ကိုယ်တိုင်လည်းပဲပေါ့နော်မိဘတွေကရိုက်ပြီးစုံမမှာပဲလိမ္မာမယ်ဆိုပြီးတော့ထင်ခဲ့ကြတယ်လေအဲ့တော့ရိုက်ခဲ့ကြတယ်ဒါကဒီနိုင်ငံမှာလည်းပဲကျမထင်တာဟိုအရင်တုန်းကဆိုရင်အဲ့လိုပဲစုံမခဲ့ကြပါတယ်ဒါပေမဲ့အခုဟိုခစ်တီနဲ့အညီပေါ့နော်တိုးတက်ပြောင်းလဲလာတဲ့ခစ်နဲ့အညီသူတို့ကအခုဆိုလို့ရှိရင်ဒီကလေးတွေကိုရိုက်ပြီးတော့စုံမဖို့ကိုသူတို့မှတင်တန်းနေပေးပါတယ်ကျမဗမာပြည်မှာရဲ့အဲ့လိုလမ်းဖြတ်သွားလို့ကလေးတယောက်ကိုအိမ်ထဲမှာကြိုက်နေလို့အော်ရှင်ငိုတဲ့အတန်ကိုကြားလို့ရှိရင်ကျမဗာမြေကြီးကြပြီးတော့ရှင်းတုံခဲ့ရပါတယ်အဲ့တော့ကျမဒီနိုင်ငံကိုရောက်လာတဲ့အချိန်မှာကျမကလေးဟိုရတဲ့အချိန်မှာကျမဆုံးဖြတ်လိုက်ပါတယ်ကျမဒီကလေးကိုဘယ်တော့မှမကြိုက်ပါဘူးဆိုပြီးတော့ဒီသူတို့ဒီမှာဆိုလို့ရှိရင်ဒီမြို့တွေမှာမိဘတွေအတွက်ဆိုပြီးတော့ training နေပေးပါတယ်အဲ့တော့အိမ်မှာသွားပြီးတော့ကျမ training နေယူတယ်။ဘာဖြစ်လို့လဲဆိုတော့ကျမကလေးကိုကျမဒီနိုင်ငံမှာပြုစုပျိုးထောင်အောင်မှာဆိုတော့ဒီကလေးကိုဒီနိုင်ငံရဲ့ဒန်းနဲ့အညီကျမထားနိုင်မှုအတွက်ကိုဒီပညာသင်ကျင်တယ်ဆိုတဲ့စိတ်နဲ့ကျမသွားပြီးတော့ training ယူတဲ့အခါမှာသူတို့တွေကပြောတယ်လေကလေးတွေဟာတဲ့ရိုက်လို့ရှိရင်ကြောက်ပြီးတော့ခဏလေးဒီကိစ္စကိုမလုပ်ဖဲနေမယ်ဒါပေမဲ့ဟိုဒီအနာပြောက်သွားတဲ့အချိန်မှာသူတို့လှုပ်ချင်တဲ့စိတ်ရှင်ဆက်လုပ်မှာပဲတဲ့အဲ့တော့ဒီဥစ္စာကိုမလုပ်သင့်ဘူးလို့ထင်တဲ့အချိန်မှာမလုပ်ပါနဲ့လို့ဖြောင်းပြပြီးပြောလို့ရှိရင်ဒီကလေးဟာနောင်ဘယ်တော့မှသူနားလေနားဝင်သွားခဲ့လို့ရှိရင်နောင်ဘယ်တော့မှဆက်မလုပ်ပါဘူးတဲ့အဲ့တော့ကျမအဲ့ဒီဥစ္စာကိုဟိုလေ့ကျင့်ပြီးတော့ကျမကလေးကိုအဲ့လိုပဲပြုရင်ထိမ့်သိမ့်လာခဲ့တာအခုဆိုရင်ကျမကလေးက15နှစ်ရှိပါပြီကျမတစ်ခါမှမကြိုက်ခဲ့ဘူးပါဘူးဒါပေမဲ့ကလေးဟာဒီတိုင်းပဲဟိုလိမ့်လိမ့်မမာလေးနဲ့ကြီးကြီးကလေးလေးဖြစ်လာတာကိုကျမလက်တွေ့ရှိရဆိုတာကိုဟိုဟိုအကုန်လုံးဗမာပြည်မှာရှိတဲ့မိသားစုလည်းသိစေချင်ပါတယ်
ဟုတ်ကဲ့ခင်ဗျာက ဟုတ်ကဲ့ဒီနိုင်ငံတွေမှာကတော့ကလေးငယ်တွေចောင်းသားငယ်တွေကိုမိဘတွေဆရာတွေကနေပြီးတော့ရိုက်နှက်ဆုံးမတာမျိုးမလုပ်ရဘူးဆိုပြီးတော့ဟန်တာတားမြစ်ထားတာတွေရှိတယ်လို့ပဲတစ်ဖက်ကလည်းပဲကလေးတွေကိုလူရှိသူရှိစားစင်ပေါ်တက်ပြီးပြောရဲဆိုရဲရှိအောင်လေ့ကျင့်သင်ကြားပေးနေတာတွေကိုလည်းပဲကျွန်တော်တို့မြင်ရပါတယ်ဒီကလေးငယ်တွေကိုပြောရဲဆိုရဲရှိအောင်ငငယ်လေးကနေပြီးတော့တင်ပေးလိုက်တာဟာဒီကြီးလာတဲ့အခါမှာအထက်တန်းကျောင်းကိုရောက်လာတဲ့အခါကောလိပ်ကျောင်းကိုရောက်လာတဲ့အခါမှာဆရာဆရာမတွေရှင်းလင်းပြတာကိုသူတို့နားမလည်လို့ရှိရင်ပြန်ပြီးတော့မေးပိုင်ခွင့်ရှိတယ်။ဆရာဆရာမတွေကြံနေတာမျိုးရှိရင်သူတို့အနေနဲ့ထောက်ပြနိုင်တာရှိတယ်။ညင်းချက်ထုတ်နိုင်တယ်စောရကတက်နိုင်တယ်ဆိုတာမျိုးကိုပါတခါလေလေ့ကျင့်ပေးလိုက်တာပါကျွန်တော်မြန်မာနိုင်ငံမှာကြတော့ဆရာဆရာမပြောတာကိုမှားသည်ဖြစ်စေမှန်သည်ဖြစ်စေဘာမှပြန်မပြောဝင်အောင်တခါတည်းဖိနှိပ်ထားလိုက်တာတခါတလေမှမလိုလားအပ်တဲ့အခြေအနေတွေကိုတော့ရောက်သွားတယ်ဆိုတာမျိုးတွေလည်းကျွန်တော်တို့ကြားခဲ့ဘူးပါတယ်။ကဲအဲ့ဒီတော့ခုနကတည်းကဆွေးနွေးခဲ့တဲ့အချက်တွေပေါ်မှာပေါ့နော်။ဦးဝင်းချိန်တို့အနေနဲ့လည်းပဲဒီအကြောင်းသူအကြောင်းသားတွေကိုဒီငယ်စဉ်ဘဝကနေပြီးတော့ကြီးလာပြီးဒီအလေတန်းအထက်တန်းရောက်တဲ့အခြေအနေမှာတက္ကသိုလ်တွေလှမ်းဖို့အတီအောင်လမ်းညွှန်နည်းပြလုပ်နေကြရတဲ့ဆိုတော့အခုဆွေးနွေးချက်တွေပေါ်မှာဘယ်လိုသဘောရလဲဆိုတာဆက်ပြီးတော့ဆွေးနွေးစေချင်ပါတယ်ခင်ဗျာကိုဝင်းရှင
်ဟုတ်ကဲ့ခင်ဗျာအာဟိုကျွန်တော်အနေနဲ့တော့ဒီကျောင်းသားတွေကဒီနိုင်ငံမှာကဒီသူတို့ရဲ့ရှည်ရည်တွေတင်ငွေဝန်းကျောင်းတွေရွေးချယ်လာတဲ့ချိန်မှာအာခုနကပြောလို့ပေါ့နော်အိမ်မှာငယ်ငယ်လေးကနေပြီးတော့မိဘရဲ့အာသင်အောက်မှုအောက်မှာကျွန်တော်ဗမာနိုင်ငံလိုအဲ့ဒီမှာကျွန်တော်တစ်ချက်ပြောကျင်တာကဗမာနိုင်ငံလိုမိဘလေးနဲ့ဟိုတူတူနေရတဲ့အချိန်တွေပါလေ။ဟိုမိဘလေးကသူတို့ရဲ့သံမွေးဝမ်းကြောင်းကိစ္စလေးကိုလုံးမကြရပါနဲ့။အဲ့တော့မိဘလေးနဲ့အချိန်ဟိုနေတဲ့အချိန်နေတဲ့တွေ့သမီးလေးကမိဘရဲ့အမွေနေ့လေးသူတို့ရဲ့ value တွေကိုအသိခံလောက်ခွင့်မရတော့ပါဘူး။ဒါပေမဲ့တစ်ဖက်မှာခုနကဆိုပေါ့နော်ဒီကျောင်းလေးကသူတို့ independent thinking ပေါ့နော်လောလောလတ်လတ်တွေးခေါ်နိုင်မှုဖန်တီးနိုင်မှုလေးကိုအားပေးတဲ့ program တွေအများကြီးရှိတဲ့အတွက်ဒီကျောင်းသားလေးကသူတို့ရဲ့ future အတွက်အခြေခံကောင်းနေဖြစ်လာတာပေါ့နော်။အဲအဲ့ဒီကနေတခါဒီကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒီ college program နဲ့ပတ်သက်တဲ့ကိစ္စတွေကိုလုပ်တဲ့အချိန်မှာအခုလောလောဆယ်ကတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံအနေနဲ့တော့ခုနကလို့ပေါ့နော်။ကျောင်းသားလေးအခုသူတို့ရဲ့ plan နဲ့အကြောင်းတွေကိုရဖို့အတွက်ဒီ right college right reason ပေါ့နော်။ဒီ college ကမှန်ဖို့ကရည်ကြီးပါတယ်ကျွန်တော်တို့မြေโอ้พูดလို့ပေါ့เนาะပြောနေတဲ့အချိန်မှာဒီပုံစံကောင်းကောင်းရပြီးရင်ဖုတ်လိုက်လို့ရှိရင်ကျွန်တော်တို့ဒါမှန်သွားတာပေါ့เนาะအဲ့တော့ဒီစပြီးတော့ရွေးတဲ့အချိန်မှာဒီចောင်းသားလေးอ่ะမှန်နေចောင်းလေးရဖို့အတွက်ဒါပေမဲ့အဲ့ဒီတစ်ခုတည်းမဟုတ်ပဲねခုနက reason ပေါ့เนาะအကြောင်းပြချက်နဲ့မှန်ရမယ်။ဘာကြောင့်ဒီចောင်းကိုရွေးလဲဆိုတဲ့ဟာနောက်ပြီးတော့မိဘလေးရဲ့ဒီတစ်ဖက်ကဒီတင်မွေးဝမ်းကြောင်းနဲ့ပတ်သက်ပြီးတော့ဒီចောင်းလေးကိုဒီတက်နိုင်အောင်အတွက်ဒီsupport လုပ်တယ်ပေါ့နော်ဒီပတ်ဘူးပြီးတဲ့အပိုင်းမှာလည်းဒီမှန်ကန်တဲ့ဒီဈေးနှုန်းရှိတဲ့အကြောင်းတွေကိုဟိုရွေးချင်နိုင်ဖို့နောက်ပြီးတော့လိုအပ်တဲ့ support ပေးနေတဲ့ဒီပတ်ဘူးပြီးနေတဲ့ပတ်ဘူးပြီးနေတဲ့ဒီအစိုးရရဲ့အကူအညီလေးနောက်ပြီးတော့တတိပုဂ္ဂလနေပြီးတော့ပြီးနေတဲ့ဒီ finding တွေကိုနားလည်ဖို့လိုတာပေါ့နော်အဲ့တော့အဓိကတော့ကျွန်တော်အမြင်ကတော့ဒီအမေရိကန်မှာတော့ program တွေအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီကျောင်းသားတွေရဲ့သူတို့ရဲ့ထူချာမှာမှန်ကန်တဲ့ကြောင်းလေးကိုရပူပြီးတော့သူတို့နှစ်တဲ့တဲ့ဒီလိုစိတ်ကူးထားတဲ့ဒီ subject လေးရပြီးတော့သူတို့ဒီတက်ဆိုင်ရာလုပ်ငန်းတွင်နေမှာသူတို့မှန်မှန်ကန်ကန်လုပ်နိုင်ဖို့တွေ့ကျွန်တော်တို့ကဟိုဦးစားပေးပြီးတော့လုပ်တာပေါ့နော
်ဒီ
တွေ့လေနိုင်ငံတွေ့လေကောင်းတာ
ဟုတ်ကဲ့ကိုဝင်းရှင်တို့ကတော့အခုကနည်းနည်းကျောင်းသားကြီးတွေအတွက်ကိုအများဆုံးလုပ်ပေးနေကြတာပေါ့နော်ဒီတော့ခုနကပြောသလိုကျွန်တော်တို့ဒီကျောင်းသားကျောင်းသူတွေကိုဒီဒီငငယ်လေးကလေးဘွားတွေကစပြီးတော့သူတို့ပြုစုပြိုးထောင်လာခဲ့ပြီးဘယ်လိုပဲပုံပညာရေးအတွက်ကိုဖွံ့ဖြိုးအောင်အသိဉာဏ်ပညာတိုးအောင်ဘယ်လိုလက်ကျင့်ရမယ်ဘယ်လိုပြိုးထောင်ရမယ်ဆိုတာကိုဆရာဆရာမတွေပိုင်းရလည်းပဲသူတို့အများကြီးပဲသူတို့မှာသင်တန်းတွေပေးပြီးတော့ထိထိရောက်ရောက်နဲ့သူတို့လောက်ကြကန်ကြတာတွေတွေ့ရတယ်ဒီတော့ကလေးတွေအပိုင်းကလည်းပဲခုနကပြောသလိုပညာရေးရင်ပွဲလေတင့်ဆိုတာမျိုးသူတို့ကလည်းပဲလူကြားသူကြားထဲမှာเนาะအင်တာဗျူးပဲလုပ်ရမလားတက်ပြီးတော့စင်ပေါ်ကနေစကားပဲပြောရမလားမကြောက်မရွံ့နဲ့သူတို့လှုပ်ရဲကန်ရဲတဲ့စိတ်ဓာတ်လေးတွေပေါ်လာကြတယ်ကျွန်တော်တို့မြန်မာနိုင်ငံမှာဆိုတော်တော်များများကလေးတွေတွေ့ရပါတယ်ဒီ9တန်း8တန်း9တန်း10တန်းတိအောင်ကိုပဲဒီစိုးရွံ့တဲ့စိတ်နဲ့လူကြားသူကြားထဲမှာမပြောရဲမဆိုရဲဖြစ်နေတာမျိုးတွေမြင်ရပါတယ်အခုတော့ဒီမြန်မာနိုင်ငံမှာကလေးငယ်တွေအတွက်ဒီရုပ်မြင်သံကြားမှာအစီအစဉ်တွေလုပ်ပေးနေတာတော်တော်လေးပဲအားရကြတော့ကောင်းနေပါသေးတယ်ဒါမှမဟုတ်လည်းလှုပ်ရှားတွေအများကြီးရှိသေးတယ်လို့ကျွန်တော်တို့ယူဆမိပါတယ်ဒီတော့ကိုကျော်သိန်းစိုးတို့အနေနဲ့ဒီမှာဒ ဒီဗမာကလေးတွေကိုခုနပြောသလိုပေါ့နော်ပြောဆောင်ပြတဲ့နေရာမှာဘာတွေလိုအပ်တယ်ဘာတွေလိုလုပ်ပေးကြရတယ်ဆိုတာနည်းနည်းတော့ရှင်းပြပါအောင်လားခင်ဗျအ
ိမ်ကမထွက်ခင်တည်းကအကြောင်းမတော်ခင်တည်းကမိဘကလေးကိုဟာလား I love you တို့နော်အဲ့လိုအကျင့်လေးတွေပေါ့လေအတိမတ်ပြူတာလေးတွေကိုအိမ်ကနေစဖို့လိုတယ်ဘာကြောင့်လဲဆိုတော့ကလေးကစထွက်တဲ့အကြောင်းကိုရောက်လို့ရှိရင်သူကအကြောင်းမှာအမတမထူးဆန်းတာတွေမြင်ရမယ်မမြင်မှုတွေမြင်ရမယ်ဆရာဆရာမတွေကိုလည်းပဲသင်တန်းတွေအများကြီးပေးထားတယ်ခင်ဗျသင်တန်းတွေမှာသူတို့ကမိဘတွေနဲ့ဘယ်လိုပေါင်းပြီးတော့လုပ်ကြရမလဲဆိုလိုတာကမိဘနဲ့ partnership ပေါ့လေနော်အဲ့ဒီအပြင်မိဘတွေကိုကျောင်းကိုပါဝင်ပတ်သက်လာနိုင်အောင်သူတို့တွေကိုလည်းအမားတွေမလုပ်နိုင်အောင်သူတို့တွေလည်းပို့ပြီးတော့အားပေးအားမြောက်ဖြစ်လာအောင် parent teacher conference လို့ခေါ်တယ်မိဘဆရာတွေ့ဆုံပွဲတွေကိုတစ်နှစ်ကို2ချိန်3ချိန်လုပ်ပြီးတယ
်ဟုတ်ကဲ
့အဲ့ဒီအပြင်မိဘတွေပါလာအောင် parent nice ပေါ့လေဟလာကျောင်းသူပြန်လန်းညနေကျန်းလို့အဲ့လိုညာကျန်းနေဟလာခေါ်တယ်ခေါ်ပြီးတော့မိဘတွေနဲ့တွေ့ဆုံတယ်အဲ့ဒီအချိန်တစ်ပြိုင်တည်းမှာပဲကျောင်းဆရာဆရာမတွေကတခါဒီရုပ်ကွက်မှာရှိတဲ့ဒီပြည်နယ်မှာရှိတဲ့အာဏာပိုင်အဖွဲ့အစည်းတွေပေါ့လေ Department of Child Service ဆိုတာကလေးများကိုကာကွယ်စောင့်ရှောက်ရေးဌာနပေါ့လေနောက်တစ်ခါ Scan လို့ခေါ်တယ် Stop Child and Abuse ဆိုတဲ့ဟလာဟို Neglect ပေါ့လေ Stop Child and Neglect အဲ့ဒီဌာနတွေကိုခေါ်ပြီးတော့သူတို့မှတစ်ဆင့်မိဘတွေနဲ့ပညာပေးလုပ်ငန်းတွေလုပ်တယ်ကလေးတွေကိုမရိုက်မိအောင်ရိုက်လို့ရှိရင်အလွန်ကြုံမရိုက်အောင်ညှိုးရာတွေမပေါ်အောင်ဆီယံဝင်းစီမရောက်အောင်အဲ့လိုမျိုးတွေမဖြစ်အောင်အလွန်ကြုံမဖြစ်အောင်သူတို့စိတ်ပိုင်းဆိုင်ရာအကြံဉာဏ်ပေးတာတွေလုပ်တယ်လို့တစ်ဖက်ကလည်းပဲဆရာဆရာမတွေကကလေးတွေကိုမြေတောင်မြောက်ပေးတာတွေလုပ်တယ်ခုနလိုစံမွေးအောင်လို့စာတော်လို့ရှိရင်စူပေးမယ်အတိအမှတ်ပြုမယ်ပို့ပြီးတော့ပြောတဲ့ပြောရဲလာအောင်မိကုန်းတွေမိတက်လာအောင်အခန်းတွေမှာစာသင်ခန်းတွေမှာသူတို့အားပေးအားမြောက်အလုပ်တွေလုပ်တယ်နိုင်ငံတော်ကလည်းပဲပြည်내အစိုးရရောနိုင်ငံတော်ရောသူတို့ကဖန်ကိုအလုံးလောက်ချပေးထားတယ်။နော်ဖန်ဆိုတာပညာမိဘတွေအတွက်ပညာပေးလုပ်ငန်းတွေလုပ်ဖို့ဆရာဆရာမတွေကိုပညာပေးလုပ်ငန်းတွေလုပ်ဖို့သူတို့အတွက်ကိုပြည်내အစိုးရရောပြည်내အပိုင်းရောနိုင်ငံတော်အပိုင်းရောနှစ်ပိုင်းလုံးကနေပြီးတော့ဖန်နေချပေးထားတယ်။အဲ့ဒီအပြင်ကျောင်းနဲ့ရက်ကွက်ထဲမှာရှိတဲ့အဖွဲ့အစည်းတွေနဲ့ကျမကြီးဌာနအနေနဲ့သူတို့ပေါင်းပြီးတော့လုပ်ကြတယ်။မိဘတွေကလည်းပဲကျောင်းမှာပါဝင်ဆက်ဖော်ခွင့်ရှိတယ်မြန်မာနိုင်ငံမှာလို့ကျောင်းကကျောင်းအလုပ်ဆရာမဆရာမလို့ငါတို့နဲ့မဆိုင်ဘူးလို့ကလေးကိုကျောင်းပြစ်လိုက်ပြီဆိုတော့သဘောမျိုးမဟုတ်ဘူးဒီမှာမိဘတွေကကျောင်းနေမှာတွားပြီးတော့ကိုယ်တိုင်မိဘဆရာအသင်းခွဲခွင့်ရှိတယ်ကိုယ်တိုင်ကျောင်းမှာတွားပြီးတော့ကွန်ပျူတာတွေသုံးခွင့်ရှိတယ်ကိုယ်မှာကိုယ်တိုင်ကျောင်းမှာတွားပြီးတော့မိဘကလေးနဲ့အတူထမင်းစားခွင့်ရှိတယ်ဟဲ့လားအဲ့လိုလုပ်ငန်းတွေကိုပါဝင် support နိုင်အောင်ပုံဝင်ပါဝင်နိုင်အောင်မိဘတွေကလည်းပဲကျောင်းဆရာတွေဖြစ်အောင်သူတို့လည်းပဲဆရာတစ်ပါးဆိုတော့ဥပမာသိပ္ပံပြပွဲတွေမှာဝင်ပြီးတော့အလားဟိုဘာဘာခေါ်မလဲဟိုနိုင်ကလောက်တာတို့ဆုံးဖြတ်တဲ့တရားသူကြီးလောက်တာတို့အဲ့လိုမျိုးတွေပါလုတ်ခွင့်ပေးထားတဲ့ခါကျတော့အခုနောက်လို့မိဘနဲ့ကလေးနဲ့ကဆရာနဲ့ကတတွဲတဲ့တပိုင်းနဲ့ဖြစ်နေတဲ့ခါကျတော့ဟိုအောက်ခြေပိုင်းတီကိုအထူးတကားပူတွဲဆောင်လှုပ်ဆောင်ခွင့်ဟလား civil society သဘောတရားမျိုးတွေပေါ့လေမိဘတွေနည်းနည်းအဲ့လိုတမကတွေဖွဲ့ခွင့်အဲ့လိုမျိုးတွေကိုအလေးထားလုတ်ပေးထားတဲ့ခါကျတော့အခုနောက်လို့ဟိုအဲ့ဒီအပြင်ခုနဟိုမတမဆွမ်းကလေးတွေကိုပါခွဲခြားမှုတွေမလုပ်ပဲနဲ့သူတို့အတွက်ပါဟာလာဟိုတခြားចောင်းသားတွေနဲ့နီးတူတန်းတူညီမျှအခွင့်အရေးတွေရအောင်အစိုးရအနေနဲ့ဥပဒေနဲ့ထားပြီးတော့ပံ့ပိုးပေးထားတယ်ဆိုပါတော့ဗျာအဲ့တော့ခုနလိုဟိုရိုက်တာပြူတာတွေနည်းနည်းတည်းများနည်းလာတယ်လို့ဆိုပါတော့ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီတော့ဒီအစိုးရပိုင်းအာဏာပိုင်းတွေအပိုင်းကနေပြီးတော့သူတို့ပံ့ပိုးရမယ်ဒီအစီအစဉ်တွေအများကြီးပဲရှိလာသလိုတစ်ဖက်ကလည်းပဲမိဘတွေကဒီဆရာဆရာမတွေနဲ့အတူလက်တွဲပြီးတော့ကလေးတွေရဲ့ပညာရေးဖွံ့ဖြိုးတိုးတက်မှုအတွက်ကိုလက်တွဲပါဝင်ရမယ်ဆိုတော့ဒီမှာကဒီဟိုသတ်မှတ်ချက်တစ်ခုလို့ဖြစ်လာတယ်ဒီကလေးတွေဘယ်လိုအတန်းကြီးပြောင်းတာပြူတာဘယ်လိုစားကြတောက်ကြဆိုတော့မိဘတွေကိုယ်တိုင်တရက်သွားပြီးတော့အကြောင်းဖွင့်တဲ့နေမှာသွားကြည့်ရတာပဲရှိတယ်ဒီတော့ကဒီအကြောင်းသူအကြောင်းသားတွေရဲ့ဖွံ့ဖြိုးရေးအတွက်ကိုမိဘတွေကပါလက်တွဲပြီးတော့ပါဝင်ရမယ်ဆိုတာဒီမှာသတ်မှတ်ချက်ကြီးတစ်ခုဖြစ်ပါတယ်မိဘကနေပြီးတော့ဒီကျောင်းကိစ္စကျောင်းတာဝန်ကတော့ပြင်ဒါဆရာဝန်ဆရာဆရာမတွေရဲ့တာဝန်ပဲမိဘတွေကပြန်မကြည့်အားဘူးမျက်စိမှိတ်ပြီးတော့ဟလာလွတ်ထားမယ်ဆိုတာမျိုးလုပ်လို့မရဘူးကဲဒေါ်တင်းညိုအနေနဲ့ရောခင်ဗျအတွေ့အကြုံလေးနဲ့ရှင်းပြီးတော့ပြောပါအောင်ခင်ဗျဒီကျောင်းသူကျောင်းသားတွေအတွက်ကိုတို့ကျောင်းကဘာတွေလုပ်ပေးလဲခင်ဗျ
โอเคโอซาကျမတို့ဟိုဇာဒါကျမရဲ့ကိုရွေးပေါ့နော်ဒီကျောင်းသွားပြီးတော့အပီဆိုကလေးကအဲ့ဒီဆရာမတွေနဲ့တွေ့ရတယ်နောက်ပြီးတော့ဟိုခုနပြောသွားသလိုပေါ့ကျောင်းနေမှာဟိုခဏခဏပေါ့နော်အနည်းဆုံးတစ်နှစ်မှာဟို၄ချိန်လောက်သွားပြီးတော့ဆရာမတွေနဲ့ဆွေးနွေးရတယ်ဒ အဲ့အဲ့ကြတော့မှသူတို့ကလည်းပဲဆီယမတွေကလည်းပဲအိမ်မှာဒီကလေးရဲ့အခြေအနေကိုသူတို့ကကြားကျင်တယ်လို့ကျမတို့လည်းပဲသူတို့ကြောင်းမှာဘလို့အခြေအနေတွေရှိတယ်ဆိုတာကိုသူတို့ကရှင်းပြတယ်ဆိုတော့ဟိုမိဘနဲ့ဆရာနဲ့ကိုပူပေါင်းမှပဲဒီကလေးရဲ့ပညာရေးကပို့ပြီးတော့အောင်မြင်မယ်ဆိုတာကိုသူတို့မှယုံကြည်ထားတော့ဟိုကျမကလည်းပဲအဲ့လိုမျိုးပဲပေါ့နော်သွားရတယ်ကျောင်းနေကိုဟိုကျောင်းနေမှာသွားပြီးဆွေးနွေးရတယ်နောက်ပြီးတော့ခုနကပြောသလိုပဲကျောင်းနေမှာလှူအားပေးခွင့်နေရှိတယ်လေသူတို့အဖွဲ့အစည်းတွေနဲ့ဟို volunteer service တွေပေါ့နော်အဲ့ဒါလေးတွေလှုပ်ချင်အဖြစ်လည်းပဲကိုယ်ကလေးရဲ့အခြေအနေကိုအကြောင်းမှပို့ပြီးတော့လေ့လာသိရှိနိုင်လို့ပဲဟိုဆရာဆရာမတွေအနေနဲ့လည်းဒီမိဘတွေရဲ့အခြေအနေကိုသိတဲ့အခါကျတော့ဒီကလေးကိုဘယ်လိုမျိုးပြောရမလဲထို့သဖြင့်ဟိုအကြောင်းနေမှာအဲ့လိုဆရာမတွေကရိုက်နှက်ပြီးတော့မဆုံးမတဲ့အခါကျတော့ဒီကလေးရဲ့မိသားစုအခြေအနေကိုသိချင်အဖြစ်ဆရာမကဘယ်လိုပြောရမလဲဘယ်လိုဆုံးမရမလဲဆိုတော့သူကပို့ပြီးတော့နားလေတယ်နောက်ပြီးတော့ကျွန်တော်တို့ဒီဆရာမတွေနဲ့တွေ့တွေ့လို့ရှင်လည်းပဲသူတို့ကအင်ဂျင်နီယာမေးတယ်ဟိုနောက်ပြီးတော့ဟိုဆရာမကလည်းပဲဟိုဒီကလေးကိုဘယ်နေရာမှာ weak point ရှိတယ်ဘယ်နေရာမှာတော့ပို့ပြီးတော့အားသာချက်တွေရှိတယ်ဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်အဲ့တော့တော်တော်ကြီးကိုအကျိုးရှိတယ်လို့ကျွန်မမြင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့အဲ့ဒီလိုကျောင်းသူကျောင်းသားတွေအတွက်ကိုမိဘတွေကနေပြီးတော့ဆရာဆရာမတွေနဲ့လက်တွဲပြီးတော့ဝိုင်းဝန်းပြီးတော့လှုပ်ပေးဂိုင်ပေးကြတယ်ဆိုတော့ဒီကျောင်းသူကျောင်းသားတွေမှာတကယ်ပဲအကျိုးဖြစ်တွန်းလာဖြစ်တွန်းလာဆိုတော့ဒီမှာကျွန်တော်တို့မျက်မြင်ကိုယ်တွေ့ပဲပေါ့ခင်ဗျာကိုဝင်းရှင်ကိုပြောပါအောင်ခင်ဗျာဒီကျောင်းသူကျောင်းသားတွေအပိုင်းဟုတ်ကဲ့နီးပြ
ကျွန်တော်အနေနဲ့ဟုတ်ကဲ့ကျွန်တော်မှလည်းကလေးရှိတယ်ဒီအဲ့တော့ကျွန်တော်လည်းခုနလိုဒေါ်တီညိုတို့ပြောလို့ပဲကျောင်းမှာဒီ Parent Teacher Association ဆိုတာကျွန်တော်တို့အဲ့ဒီမှာ volunteer တွေလုပ်ဖြစ်တယ်အဲ့ဒီမှာကျွန်တော်တို့ဒီမိသားစုတွေရောဆရာဆရာမတွေရောဝိုင်းပြီးတော့လုပ်ကြချိန်မှာကျွန်တော်ပါသွားပြီးတော့တွေ့ရလဲဆိုတော့ဒီမိဘကိုယ်တိုင်ပုံဝင်ပသက်ပြီးတော့လုတ်တဲ့ချိန်ကျတော့ဒီကိုယ့်ရဲ့ကလေးလေးကလည်းဒီကျောင်းကဘယ်လောက်ထိရည်ကြီးလဲဒီလိုပုံဝင်ပသက်မှုလေးကသူတို့ရဲ့ future မှာဘယ်လောက်ထိပါဖို့ပြီးလဲဆိုတာကျွန်တော်အကူတွေးပဲကျွန်တော်အရင်တော့အဲ့ဒီ participation မလုပ်တဲ့ချိန်မှာပုံဝင်ပသက်တဲ့ဟာမရှိတဲ့ချိန်မှာကျွန်တော်ရဲ့ဟိုကလေးရဲ့ grade ပေါ့နော်သူရဲ့grade လေးကတလောက်မကောင်းဘူးဒါပေမဲ့ကျွန်တော်သာကြီးဆိုလို့ရှိရင်အခုဆိုလို့ရှိရင်ကျွန်တော်participate လုပ်ပြီးတော့တနည်းနည်းလောက်မှာသူရဲ့ grade ကဆိုလို့ရှိရင်အခုဆိုရင် 4 ကျော်တာပေါ့နော်အဲအဲ့လိုမျိုးတွေဖြစ်လာတယ်အဲ့ဒီမှာသူတို့ဒီကျောင်းစာတွေကိုမှန်မှန်ကန်ကန်လုပ်ဖို့ကျွန်တော်ကလေးဆိုရင်အဲ့ဒီ participation လုပ်ပြီးနောက်ပိုင်းမှာအိမ်ရောက်လာလို့ရှိရင်ချဲ့ချင်းဘာမှမလုပ်ဘူးအိမ်စာတွေကိုပြီးအောင်လုပ်တယ်ပြီးအောင်လုပ်ပြီးမှသူကကစားတာပေါ့နော်ဒီကျန်တဲ့ဟာလေးလုပ်တယ်နောက်တစ်ခုအော်အနိတင်းညိုပြောတဲ့အချိန်မှာကျွန်တော်ကလေးနဲ့ပတ်သက်ပြီးတော့လူကြီးနဲ့ကွဲခြားတာတခုကိုကျွန်တော်ကျောင်းမှာ participate လုပ်ရင်းနဲ့သိရတယ်ကျွန်တော်တို့ကလေးဆိုလို့ရှိရင်ကျွန်တော်ပြောလို့ရတယ်လေဟိုမုတ်ပြပြီးတော့ကျွန်တော်လူကြီးနာခိုင်းလို့ရတယ်ဆိုတော့စိတ်ဓာတ်တွေကရှိနေတဲ့ကလေးပါအဲ့တော့ motivate လုပ်တဲ့အချိန်မှာကျွန်တော်ဆိုလို့ရှိရင်ကျွန်တော်ကလေးလေးကိုကျွန်တော်သူလူကြီးနဲ့ဟာဟိုကျွန်တော်သူလူကြီးနဲ့ဆိုလို့ရှိရင်ခုနကလို့သူ့ကိုကျွန်တော်တို့က motivate လုပ်တယ်အေးအဲ့ဒါလေးကြိုးစားရင်ဒီလိုလုပ်ပေးမယ်ပေါ့နော်အဲ့တော့အဲ့လိုမျိုးလူချင်းအပြင်ကျွန်တော်ကလေးရဲ့ပညာရည်ချင်းကတော်တော်တိုးတက်လာတာကိုတွေ့ရတယ်အဲ့တော့ဒီကျောင်းနဲ့ကျောင်းမှာမိဘနဲ့ဟိုဆရာဆရာမတွေပူပေါင်းလို့ရှိနေတဲ့မိဘလေးရဲ့ကလေးတွေကကျန်တဲ့ကလေးလေးတွေပို့ပြီးတော့အားကောင်းတယ်ပို့ပြီးတော့ဉာဏ်ပညာမှာလည်းတိုးတက်လာတာကိုတွေ့ရတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအားရစရာကောင်းပါတယ်အဲ့တော့ကျွန်တော်တို့ကအချိန်ကနည်းလာပါပြီဒီတော့ကျွန်တော်ညီကောင်းချုပ်အနေနဲ့ပေါ့နော်ပြန်ပြီးတော့ဒီအရေးကြီးတဲ့အချက်ကလေးတွေကိုပြောစေချင်ပါသေးတယ်ကိုကျော်သိန်းစိုးအနေနဲ့ဒီကလေးတွေကိုပြုစုပျိုးထောင်တဲ့နေရာမှာအရေးပါဆုံးခုနပြောသလိုမိဘတွေရဲ့အခမ်းကဏ္ဍကဘယ်လိုရှိရမလဲဆိုတာလေးကိုညီကောင်းချုပ်အနေနဲ့ခက်တူတူလေးပြောပါလားခင်ဗျ10မိနစ်လောက်ပြောလို့ရပါတယ်ဟုတ်ကဲ့
ကိုခွန်ကြီးဟုတ်ကဲ့အဓိကအချက်ကတော့အချက်3ချက်ရှိတယ်ဗျမိဘတွေကဝေဖန်ခွင့်ရှိတယ်မိဘတွေအနေနဲ့တိုင်ကြားခွင့်ရှိတယ်ဝင်ရောက်လေးလာခွင့်ရှိတယ်မိဘတွေမှာအခွင့်အရေးတွေရှိတယ
်ဟုတ်ကဲ့
အဲ့ဒီအခွင့်အရေးတွေကိုဒီနိုင်ငံမှာဥပဒေအရတရားဝင်ခွင့်ပြုထားတယ်ဒါတွေကိုမိဘတွေကိုလည်းသိအောင်เจ้าเนี่ยနေပြီးတော့မဖြစ်မနေပွင့်ပွင့်လင်းလင်းနဲ့เนาะမိဘတွေကိုတိတာအောင်ပွင့်လင်းမြင်တာအောင်တော်စုလို့ပြောတယ်လို့ပေါ့ပွင့်လင်းမြင်တာအောင်ချိုးတင်ပြီးတော့အကြောင်းကြားရတယ်ဘလို့အကြောင်းကြားရလဲဆိုလို့ရှိရင်မိဘတွေကိုเจ้าတွေကိုလွတ်လွတ်လပ်လပ်ရွေးချယ်နိုင်အောင်သူတို့ကိုသူတို့ရဲ့သားသမီးကိုဘယ်เจ้าအောင်ပို့မယ်ဘယ်ကိုသွားမယ်ဘယ်ကိုသွားမယ်သူတို့လိုချင်တဲ့เจ้าအောင်အပ်လို့ရတယ်သူတို့ရဲ့တင်တဲ့တင်ရိုးညွှန်းတာနေဦးလဲပဲဘာတွေတင်မယ်ဘယ်နှစ်မှာဘာတွေတင်မယ်ဆိုတော့တရားဝင်သိအောင်အစိုးရရောပြည်내အစိုးရရောကြောင်းနေရအောင်တရားဝင်ပြထားနာတယ်ဒါတွေကလွတ်လပ်ခွင့်နေပေါ့လေတင်ယုံညွန်းတန်းတွေကိုမိဘတွေကကြိုတင်သိထားရမယ်သူတို့ရဲ့ရတဲ့အခွင့်အရေးတွေလုတ်ပိုင်ခွင့်တွေကိုသိထားရမယ်နောက်ပြီးတော့ 不能人民大母去看他的，他的阿龙翁的嘛去看他的卡家肉，困难路和内山母乳、青椒母乳，阿拉里啊，奶的面奶的那皮的，看没有？看毛人
？OK， 看没有 ？OK， 这 democracy 哪样的嘛？这个 B B 边边 democracy 建党那边是路线，这边伢也看到嘛嘞，六六说越切贫困是啦，西家啦呗哩。那假如闽南人嘛，如果嘛 democracy 那么小啦，噶啥说？这生活上面呢，哦，钱又比较少，你话我嘛不喏？但係咧，俾老百姓是啲佢哋嘅邊樣嘢，都對面馬拉布對家咯。嗰陣時都未辦嘅事啊，但係不方便咯，老家咪衰咯。但係老媽年紀大咗，咪嚟接吧。誒，嗰陣時我表嘅就係老咩，試下馬瑞呢度，未辦瑞間呢，比如不方便上面拉得咯。將那將度瑞間咧，俾特派特冷間呢，比如東門山偏後，八門家咪衰先。將那啲嘢邊樣樣嘢對下，咪攞一間都對啦嘛吧。那时候业绩在的苦啊咯，你妈那个嘛，边家也干那对，东西看，你们单位呗，哪班弄嘛的？你说大屋那边，再三呀，所有安排女人呢，边来身上东西比如边家也东西因为我都免被那边收留钱，单呢一弄，撇了嘛吧？跟你工作的呢，昨天你约看没？把人家表姐去吧的嘞？
哦，这么的个咯，可能这么路的表哥嘞是家里也收留钱，的可能有。我们也没那边的收嘛，比如特别是现在表演事业啊，这点肯定也帮了六点年嘛。这苦啊，罗盘来说了，怎么的？那人家你们家罗，我们当初的也稍微的有部分是俺们六点开家罗，怎么话钱不比较厉害呢？叫你们多比如六阿伯的六百，可里头嘞一一四四呢，我都是拿来俺表表来呢不？而也比如收嘛人呢，表比如收嘛来开家罗，挂下这个盘来说了，怎么是俺表比如收嘛来开家罗，钱呢年年有啊吧嘞？但咩？一路以来，再讲我们保庇了就是了，就嘛密码嘞。那比如，怎么路来帮呢 ？Hopefully， 保底不麻痹嘛。稍微的也得提来，比如，哦，保庇了的可以的，哦，底下的哦，零零慢慢的撇了啊。没因为那边呢，他们那边呢，收马路家的米的哦，保庇了正东台零没路，就嘛没有零，比如，哎呀，我嘞没有零嘛嘞，等你那个经验嘛，哦，怎么过来那边不麻痹点，比如底下的嘛，六阿伯那零没路，没有零地方嘞。
OK， 咁样，讲埋咧。诶，我讲完先，我咁样，你讲就你咧，就那巴黎咩面前最近咧表白。
OK， 就那啲个面啊，嗰度啲边样嘢咧，我啲将真嘅嚟噶，啲个就那路零零零嘛，几几种酷皮的，路路在双影，密码都得伊做啦，边样嘢啊，为啥啊？巴黎，诶，我啲就那路，你嘛零零嘛咧 ，democracy 个啥味道？哦，少量嘅钱嘛，啲路在双影。密码一不喏，你哈里个你个骗你的，你骗伢一买嘛，就那路的印尼的、越南的、米巴里的、啥里的，往往比较路上嘛的，就那路那个，地铁么个前面面的，哦，算多那么说了，就那路密码的个呀。
OK， 就那路伢的钱啊，骗你比么路，你买车的那边，其实个往往提供就不要的，啊，古路把我们比如虽然比的开车的多叫，美利坚比方住。Indiana Purdue Tech to Fort Wayne ga Myanmar Chwe Pyaung Lut Tama Mya Pinya Yi Pan Bu Yi Thana Nyun Chai Mu U Jaw Tain So Da Pyin New York Myo Ma Che Sai Ni De Tech to College Siman Khan Wei A Si Sin Lo Kho Ma Ba College Program Planning So Da Ehi Thana Ga U Win Shin Ne American Shebe Chan Boston Myo Ga Chaung Na Mi Ba Shin Tu Phit De Daw Tin Tin Nyu Ro Go Jesu Tu Tin Shi Chaung Pyo Cha Yin Ni Gong Chou Pya Si多大型包，过生日表，加码询问价吧，对，怎么样？